ဟုတ်ကဲ့ရေဘော်တကူဆရာဝန်ကြီးဒေါက်တာမမိုးခင်ဗျာအားကစားပြင်းပြင်းထန်ထန်လုပ်တာကြောင့်နှလုံးနဲ့ပတ်သက်ပြီးတော့ဗောနော်အသက်ဆုံးရှုံးနိုင်တဲ့အပိုင်းကိုကျွန်တော်တို့ပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်တဲ့အနေအထားတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာကြီးအဲ့တော့ဒီတစ်ခေါက်တော့ဆရာကြီးဒီဖြစ်လာပြီလို့ရှင်ဗောနော်ဘလို့ကာကွယ်နိုင်တယ်အသက်မဆုံးရှုံးအောင်ဗောနော်ဘလို့မျိုးအရေးပေါ်ပြည့်စုကုသပေးတဲ့နယ်ဆိုတာကိုကျွန်တော်တို့အဓိကပြောမှာဖြစ်တဲ့အတွက်ဆရာကြီးဒီဖြစ်လာလို့ရှင်ဘာတွေကိုအဓိကစပြီးတော့တတိထားတယ်လဲဆရာဘာတွေလုပ်တယ်လဲ
ဒီကတော့အလားပွဲတွေကအကနာသမားတွေဖြစ်လို့ဖြစ်တဲ့ကျေယုတ်ရဲ့ဒေတာသွားမယ်ကျမထနိုင်ဘူးဒီလိုအခြေအနေမျိုးရှိတာနဲ့တကယ်လဲချက်ချင်းပြည့်စုကုသမီရမယ်လူကတော့ကိုယ်နဲ့တူကစားနေတယ်အထူးသဖြင့်ဘောလုံးပွဲတွေဟာမျိုးဗိုလ်လီဘောလုံးပွဲတွေကအပြင်ပတ်တိပေးတဲ့ရှိတဲ့သူစီးပွဲပါရှိတယ်ဒီလိုပွဲတွေချက်ချင်းအကနာသမားကိုတကယ်တော့အားလုံးတိုက်ပြီးတော့ဒီဘက်ကူရမှုတွေပြေးပြီးတော့ပေးတယ်ပထမဆုံးအစီအလင်းနဲ့သူ့ကိုစမ်းသပ်ကြည့်ဖို့လိုတာကမျိုးလုံးကုန်သေးလားမကုန်ဘူးလားဆိုတာကိုသူ့ရဲ့သွေးကုန်လုံးစမ်းလိုက်ရတယ်။ဒေသမှာရှိတဲ့သွေးလွှတ်ကြောကြီးရနေပြီးတော့လေသိန်းနဲ့မေယိုနဲ့အောင်တာမှာဒီလိုစမ်းကြည့်လို့အဲ့တော့သွေးကုန်လုံးကမရဘူးဆိုရင်အသက်ရှူလားမရှူလားကြည့်ရမယ်ဒီမှာအသက်မရှူနိုင်တော့ဘူးအသက်ရှူလေရက်နေတယ်ဘာလို့ပြောကြလဲဒီရလားမရလားကြည့်ရတယ်အကြည့်လည်းမရဘူးဆိုရင်ဒီသုံးချက်နဲ့ညီနေတယ်ဆိုတာမျိုးတွေနဲ့မျိုးလုံးကိုဖိတဲ့အရေးပေါ်ပြည်သူ့ကတဲ့ညီနေချက်ချင်းပြည်သူ့ကအဲ့တော့အဲ့ဒီမျိုးကစားနေတဲ့အဖွဲ့ချင်းချင်းတော်၎င်းဒိုင်ယူကြီးတော်၎င်းဝကြီးပိတ်သက်တော်၎င်းဖေးဖွဲ့တော်၎င်းအဲ့ရနေပြီးတော့လုတ်တက်လို့လုတ်လိုက်ရင်မားနေရတဲ့လုံး survivor rate ကများလာအဲ့လိုမျိုးတွေကိုမလုတ်နိုင်မလုတ်ရင်ဆက်ချောက်ရအောင်လုပ်မယ်ဒီမှာရှင်းနိုင်ကြည့်ရှု
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတဲ့အရေးပေါ်ပြည်သူ့ကမှုကိုဘယ်လိုလုပ်ရမလဲဆိုတာအတိအကျရှင်းပြပေးလို့ရမှာဆရာ
PBR လို့ခေါ်တာကတော့အင်္ဂလိပ်လိုဆို cardiopulmonary resuscitation မှာရင်ဘတ်နှိပ်တဲ့ပြည်သူ့ကတဲ့ညီတွေအဲ့ကျတော့လူနာဟုချက်ချင်းနဲ့ပြတ်လပ်နေလိုက်တယ်ဒီတော့မားရဲ့နေရာတစ်ခုခုကိုရွှေ့လိုက်တယ်ရွှေ့ပြီးတော့လူနာကိုပြလန့်တယ်လူနာရဲ့ရင်ဘက်အလဲကောင်ပေါ့နော်ရင်ညိုရိုးရဲ့အပေါ်နှားကိုပြည်သူ့ပြသတဲ့လူကလက်နှစ်ဖက်ကိုချိတ်ပြီးတော့လက်ကနောင်နဲ့ခိုက်ပုံကိုဒရောင်စိတ်ကိုထုံထုံတန်းပြီးနှိပ်ရရင်ဘက်ကိုဖိနှိပ်ရဖိနှိပ်တဲ့အခါမှာအချက်30နှိပ်ရနေပြီးတော့တယောက်ကနှာခေါင်းကိုပိတ်ပြီးတော့ဒီဘက်ကနေပြီးတော့လေမှုသွင်းတဲ့နှကျင်တော့
ဟုတ်ကဲ့ဆရာအဲ့ဒီကြော်ဒီနှလုံးကိုဖိထားတဲ့ဒီလေမှုသွင်းတာအတွက်ပေါ့နော်အချင်းဟိုကန့်သက်ထားချက်ကိုရှိလားဆရာကြီ
းအချင်းတုံးတဲ့ရင်ဘက်ကိုပြိနေတဲ့အခါမှာနှိပ်ရမယ်နှုံသားလို့ရှိတိမိမိကိုအချင်းတရားနဲ့120တိနှိပ်ရမယ်အများအပြားတိနှိပ်အိုးလေးဆိုအဲ့လိုမျိုးနော်အင်းလိုခေါ်ရင်တော့ပို့ပြီးတော့အချင်းပြင်းတယ်ဒါထဲမှာအဲလေးတက်တဲ့ခေါ် 1N 2N 3N 4N 1 2 3နေရာလေးကမှာတို့နှိပ်သွားမှာနော
်တစ်ခါတစ်ခါနှိပ်တိုင်းပါပါဆရာနော
်ဟုတ်ကဲ့တစ်ခါနှိပ်တိုင်းမှာ1သူသူရိမိကြဘူးလေ။သူရဲ့နှုံးသားလေးကိုတစ်မိနစ်ကိုဒီတရားလေးတရားနဲ့ဆက်ပြီးပြောနေကြတာ။တစ်ဆက်ကမှနှစ်ချိန်လုံးတော့မပြရတော့။အဲဒီအချိန်မှာပဲဒီလိုမျိုးအားလားကွင်းထဲမှာ AED လို့ခေါ်တဲ့ Automatic Extremity Defibrillator ကို AED ကအလိုလျောက်လုံးလုံးဆွဲတဲ့ဆက်။အဲ့ဆက်ကအရန်လွယ်လူတိုင်းသုံးလို့ရ။ထုံမျိုးတိုးတဲ့နိုင်ငံတွေမှာဆိုရင်သတို့ဆိုင်တို့ရုပ်ရှင်ရုံတို့ဒိဋ္ဌဗုဒ္ဓရုံတို့ပတ်စကားကြည့်တဲ့ဒီလိုမျိုးတွေမှာတော့ထားလို့ရှိရင်လူတိုင်းသုံးလို့ရအောင်လွယ်တယ်။အဲ့ဒီဆက်ကိုမီးတို့ရှိရင်အဲ့ဒီဆက်ကြောင့်ဒီရဲ့အသက်ရှင်မှုနှောင်းကလည်းပိုတက်တယ်။အဲ့ဒီဆက်ကိုပြေးယူဖို့အတွက်တယောက်ကိုခိုင်းရမယ်။အဲ့ဒီပြေးယူပေးရမယ်ဆိုရင်ရောက်လာဒီနှလုံးကိုဖိနှိပ်နေတာကိုတော့ရက်လို့မရဘူး
။ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတဲ့အဲ့ဒီဆက်ကိုဘယ်လိုမျိုးသုံးနိုင်လဲဆိုတာအတိအကျရှင်းပြပေးပါလားဆရာ
။ဆက်မှာပါတဲ့ကြေကာကတ်ထားတဲ့အပြားလေးနှစ်ခုရှိတယ်။အဲ့ဒီအပြားလေးကလည်းဘယ်နေရာမှာကတ်ရမယ်ဆိုတော့ပုံပါတယ်။ရှင်းပက်ကဘယ်ဘက်နဲ့ညာဘက်တစ်ဖက်ချက်စီမှာကတ်ပြီးတဲ့အခါမှာဆက်ကနှလုံးခုန်တံကိုကတ်ပြီးတဲ့ဒီတက်ကြွတာကိုစပြီးတော့ဆစ်ဆေးဒီစီရင်ချိန်မှာခဏကြက်ပေးပါလို့ဆက်တူလူလူအတန်ထွက်ပြီးတော့အော်ဟာအော်တဲ့အခါကျရင်နှလုံးကိုနှိမ့်နေလို့ခဏလေးကြက်ပေးလိုက်လို့လည်းရင်ဆေးဆက်ကလည်းကြက်ပေးလိုက်အဲ့ဒီဆက်ကနေပြီးတော့လူနာအတွက်ချော့ပြက်ဖို့လိုပါတယ်ချော့ရိုက်တဲ့ခလုတ်ကိုနှိပ်ပါလို့ဆိုတော့ပြောနှိပ်ပါလို့ပြောတဲ့အချိန်မှာအဲ့ခလုတ်ကိုနှိပ်လိုက်နှိပ်လိုက်တဲ့မဲ့ဒီစီနဲ့လူနာချော့ပြက်လိုက်တဲ့အခါမှာနှလုံးကိုမှပြန်ရလာတာမျိုးရှိတယ်ဒီလိုချက်ချင်းမရသေးဘူးဆိုရင်ဆက်ပြီးတော့ဂျင်ဘက်ဖိတာလေးပုတ်သွင်းတာထပ်လုပ်နေရမယ်ပြီးတော့နောက်1မိနစ်ကြာတဲ့အခါမှာဆက်ကတခါပြန်ပြီးတော့သူကစစ်စစ်ဒီလေးတက်နေချော့ပြက်နေမရိုက်ဘူးဆိုတာကိုသူကပြောတယ်ရိုက်နေဆိုရင်နှလုံးကိုမဆက်နိုင်ဘူးရိုက်ဆိုတဲ့အချိန်တိုင်းအဲ့ခလုတ်လေးကိုနှိပ်လိုက်တဲ့အခါကျနှလုံးဆက်ကနေပြီးတော့နှလုံးကိုလေးစစ်ကပြုတ်ပေးပြီးတော့ရိုက်တော့ဒီလိုမျိုးနဲ့အသက်ကြီးပြန်ရှင်ခဲ့ဖို့တဲ့လူအများကြီးရှိရုပ်သာအရန်ကိုတုံးကြတော့ကျင်းပွဲလုပ်တဲ့အာသာပွဲတွေဆိုရင်ဒီဆက်ကိုအရှိမဖြစ်ထားရတဲ့ဥပဒေရထားရတဲ့အခြေအနေမျိုးရောက်ပါတယ်။အဲ့တော့ရေပေါ်အန်ဂျူလန့်စီမလာခင်ဆက်ကြဒီဥစ္စာကိုဇက်တိုက်လုပ်ပေးနေမယ်ဆိုရင်ဒီအာသာသမားရဲ့ဒိတ်ရှင်မှုလုံးဝပို့ပြီးတော့ညှိမှားလာတာကိုတွေ့ရ
။ဟုတ်ကဲ့ဆရာ။ဒီဆက်ပေါ်ဆရာနော်တော်တော်အသုံးဝင်တဲ့သဘောရှိတဲ့အတွက် ဒီရေဝကမလာခင်မှာအမြန်300အောင်ဆရာကြီးမြန်မာနိုင်ငံမှာဘလူနေရာတွေကနေအမြန်သွားပြည့်ယူလို့ရနိုင်လဲ
တကယ်တော့ AED ဆိုတဲ့ဆက်ကလေဘာမှဒီမှာလည်းတကယ်ပြိုင်ပွဲတွေလုပ်မယ်ဆိုရင်ကာကဘာအဖွဲ့ချုပ်ဒီအကုန်လုံးမှာအဲ့ဒီစိတ်လောလောဆယ်မြန်မာနိုင်ငံမှာရှိနေဒီဆက်ကတကယ်ဥမာသူ့နာကာကဘာကွင်းလိုမျိုးအန်ဖန်ကွင်းလိုမျိုးမြန်မာမျိုးတွေမှာဆိုရင်ကာကဘာကွင်းကြီးရဲ့စီးကန်းတွေမှာစီးအဖွဲ့တွေလက်ထက်မှာထားပမာပြီမှာရှိနေတော့ဒီတော့ဒီဆက်ကအနည်းဆုံးဆိုရင်တော့ကျွန်တော်လူစီကစတိုးဆိုင်လို့အခုဆိုရင်တော့ဟိုတယ်လို့အမှုနဲ့မိကရစီကန်လို့သူစာကြည့်စီကန်တော်မြင်လာမှလည်းဒီဆက်ပြေပေါ်မှာအခုလိုဆိုရှိ
ဟုတ်ကဲ့ဆရာကြီးအခုလိုအရေးပေါ်ပြည့်စုံမှုကောင်းနိုင်ပြီလို့ရှိရင်တော့အများဆုံးဆေးရုံရဖို့အပိုင်းပေါ်ဆရာနော်အဲ့ဒီအပိုင်းအတွက်ကောဆရာကြီးအရေးပေါ်ခေါ်နိုင်တဲ့နံပါတ်နဲ့ဘယ်လိုမျိုးဆက်သွယ်သင့်လဲဆိုတာကအကြံပေးပါအောင်ဆရာကြ
ီးတကယ်ပြန်ပွဲလေးဆိုရင်တော့ကျွန်တော်တို့ကအခုကမာဒီမာတော်မှဖြစ်နေကောင်ရေးပေါ်ဆေးဖွဲ့ရအများဖြင့်ဒီတရားဝင်ပြန်ပွဲတွေမှာဆိုရင်လည်းပြောင်းမပိုင်တော့မှဒူနာကြီးဖြစ်ဖြစ်တတိဒူနာကြီးရေးပေါ်ဒူနာကြီးအဖွဲ့ဖြစ်ဖြစ်ခေါ်ထားလို့ရှိအများကြီးတော့တကယ်လို့များရေးပေါ်ခေါ်မယ်ဆိုရင်တော့ဗမာပြည်မှာရေးပေါ်နံပါတ်ကိုအရန်တိုးတက်မှုတော့မရှိသေးဘူးထို့သော်လည်းပဲကိုလုံးမဲ့အာဂါဂါခွင်းနဲ့အမီးဆုံးခေါ်ဆိုနိုင်တဲ့အန်ဂျီယာဆိုတော့ဗမာပြည်မှာတော့သောဒေရန်ကုန်မြို့မှာအစိုးရစီရင်ရေးကိုခေါ်ဆိုလို့ရတယ်လို့ဒါပေမဲ့လူမှုရေးအင်းနေရာပို့ပြီးတော့စဉ်းစားဖြစ်လူမှုရေးဒွန်းဒူနာကြီးရဲ့အဖွဲ့အများကြီးရှိတယ်အဲ့ဒီတော့ဒီလိုလူမျိုးရေးဒီလိုရင်းတဲ့ကိုဆိုမဲ့နံပါတ်ကြီးကအားကားကွင်းထဲမှာအရေးပေါ်ရင်ခေါ်ဆိုရန်ကြတဲ့ဟာမျိုးစိုင်းနစ်လေးတွေကတော့အများမြင်တာကိုထည့်ထားမှာတရားတော်ဖြစ်ရင်တယ်လီဖုန်းနဲ့အမီးကိုလှမ်းခေါ်လို့ရလောက်တဲ့အခြေအနေရှိတာ။လောလောဆယ်တော့ဗမာပြည်မှာနံပါတ်တွေအမျိုးမျိုးဖြစ်နေတယ်။ဒါပေမဲ့ကျွန်တော်တို့ဒီအရေးပေါ်အဖွဲ့ကြီးကတော့နောက်ပိုင်းမှာကဏ္ဍသုံးလုံးနဲ့192ဆိုတဲ့နံပါတ်ကိုအရေးပေါ်နံပါတ်ဖြစ်ခေါ်ဆိုလို့ရအောင်တော့ဒီကြရင်တော့ရန်ကုန်မြို့မှာခေါ်ဆိုနိုင်မှုအစီအစဉ်ရှိပါ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။